ဟုတ်ကဲ့ဒေါက်တာဆေးမန်းလို့လူသိပုံများတဲ့ဒေါက်တာတင်မောင်ထွေးခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအချိန်လေးကိုဆွေးနွေးခဲ့တာမှာအရင်အပတ်တွေတုန်းကတော့ဆရာကြီးကုသတိဆုံးမှုများနေသေးတာဘလို့လက္ခဏာတွေသတိပြုတင်တာနောက်ဆေးရင်ပါနဲ့ငိုရှိုး TV စိန်ခေါ်ချက်ကြီးမားနေသေးတာပြီးတော့ကာကွယ်ထိန်းချုပ်ကုသပညာပေးနဲ့ကဘာမှာလဲဝိုင်းကျိုးပန်းနေကြတာတချို့ကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးကဘာမှာနောက်ထပ်ကျိုးပန်းနေတာနဲ့မြမနောက်ဆုံးအချိန်လေးကိုအဓိကပြောမှာမို့ကဘာမာဒီ2030ရည်မှန်းချက်မရောက်ခင်ပေါ့နော်အခုကြာကာလ2029အထိဘာရီနောက်ထပ်ရည်မှန်းသတ်မှတ်ထားတာကိုစရှင်းပြပေးပါလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခုကကြတော့ TV ဖြစ်နိုင်ခြင်းအခွင့်အလမ်းများနေသူများရဲ့90ရာခိုင်နှုန်းနော်ဘာသူလူတွေဖြစ်ရင်ဖြစ်မယ်ဖွင့်လန်းများနေတဲ့လူတွေကို TPT လို့ခေါ်တဲ့ TP preventive therapy ကိုပေးကိုပေးရမယ်အဲ့လိုပေးတဲ့အခါမှာဈေးရကုထုံးတော့မတူပါဘူးသွားလာပိုင်းတော့ပဲကြာတဲ့ကုထုံးပါဟောအဲ့လိုမျိုးလေ90ရာခိုင်နှုန်းတော့ပေးနိုင်ရမယ်အခွင့်အလမ်းများနေလူအားလုံးရဲ့90ကန်တော့အထိကိုပေးကိုပေးရမယ်ဆိုတာမျိုးချက်မှတ်ပေးထားပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကြာကာလရည်မှန်းသတ်မှတ်ချက်ပေးထားတာရှိသေးလားဆရာကြီ
းဟုတ်ကဲ့နောက်တစ်ခါအခြားတော့ဒီတမိုင်ပြတ်လို့နော်ဖြစ်တဲ့ HIV ပိုးရှိနေတဲ့လူတွေစိတ်လိတောက်ချင်းနောက်အရက်တောက်ချင်းနောက်စိတ်ကြမ်းမာရေးပြဿနာအာဟာရချို့တဲ့ခြင်းပြဿနာမကူဆက်တတ်တဲ့ယောဂများ Diabetes ပေါ့နော်ဆီးရိုသွေးတိုရှိတဲ့ယောဂစသည်ဆိုတဲ့လေဒီဘီယောဂါစီမံချက်ထဲမှာထည့်သွင်းချိတ်ဆက်ပြီးတော့ဆောင်ရွက်ရမယ်ဆိုတော့တိတိကျကျသတ်မှတ်ပြီးထားပါတယ်။ဒါကြောင့်လည်းဆိုတော့ TV ချောင်းဆိုးမယ်ပြားနာမယ်ညာဘက်ဖျားမယ်သလိပ်ထွက်မယ်အလောက်လေးတွေမဟုတ်တော့ဘူးနော်။အဲ့လိုမတင်ကားတဲ့လူနာတော့တယ်မဟုတ်တော့ဘူး။ဆေးလို့တော့တဲ့လူနာတွေ HIV ပိုးရှိနေတဲ့လူနာတွေရက်သမားတွေရက်တော့နေပြီးတော့ရက်ကျေကျွန်ဖြစ်နေတဲ့လူတွေပိတ်ကျမ်းမာရေးမကောင်းတဲ့လူတွေနော်အာဟာရချို့တဲ့နေတဲ့လူတွေနော်မကုသတတ်တဲ့ယောဂါဆီယိုဆီယိုဖြစ်နေတဲ့လူကမျိုးတွေလို့ဆိုရှင်လေသူတို့ကိုတခါတည်းတီမားဖြစ်နေနေမှာဆိုတော့ခေါင်းထဲမှာထည့်ပြီးတော့ဆရာဝန်ရနေပြီးတော့ထည့်ခြင်းစဉ်းစားပြီးချိတ်ဆက်ဆောင်ရွက်ရအောင်ဆိုပြီးတော့သတ်မှတ်ပေးထားပါတယ
်။ဟုတ်ကဲ့အဲ့တော့အဲ့ဒီဂျီမန်ချက်တွေရဖို့တော့ပေါ့နော်မြန်မာနိုင်ငံရဲ့အနေထားကခုဘယ်နေရာရောက်နေလဲပေါ့ဆရာ။ဟ
ုတ်ကဲ့ဟုတ်ကဲ့
ဘယ်လိုမှန်းထားလဲပေါ့
။ဟုတ်ကဲ့ဟိုမြန်မာနိုင်ငံအားလုံးသိခဲ့တိုင်းပဲကျွန်တော်တို့ဒီကရက်ကိုဗစ်ရောဂါ2020လောက်ကစပြီးတော့ကျွန်တော်ဂျာထဲမှာဟိုတော်တော်အခြေအနေတွေစိုးရွားခဲ့တယ်ပေါ့လေနိုင်ငံရေးအခြေအနေနောက်တကပြည်ဝရေးအခြေအနေတွေကကျတော့ငွားတဲ့ခါကျတော့ဒီဘက်ဥစ္စာတွေကတော့ကျွန်တော်တို့တော်တော်ကြီးကိုအခွင့်အရေးစည်ရင်းစရာကောက်ဖို့လောက်တော့မှတော်တော်ကြီးကိုဟိုဖြစ်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့ကျွန်တော်နိုင်ငံကပြီးခဲ့တဲ့2020အဲ့ဒီတော့ကအတက်တင်မှလို့ချင်း TV ယောဂ20ရာခိုင်နှုန်းရောချသွားမယ်ဆိုလို့သတ်မှတ်ချက်ရှိခဲ့တယ်။အဲ့20ရာခိုင်နှုန်းရောချသွားမယ်ဆိုတဲ့ရည်မှန်းချက်လေးတစ်ခုကိုကျွန်တော်ညီမနိုင်ငံကရခဲ့ဘူးလေ။အဲ့ဒီလမ်းကြောင်းလေးကကျွန်တော်အောင်မြင်မှုလေးပေါ့ညီမနိုင်ငံရဲ့အောင်မြင်မှုလေးကဟိုရဘူးပါလေ။အဲ့တော့အောင်မြင်မှုတဲ့အစဉ်လာလည်းရှိဘူးတဲ့ဟိုတကယ်လည်းလုပ်နေကြတယ် NGO တွေရော public private sector တွေရောဟိုဝန်ကြီးဌာနကရောပေါ့လေလုပ်နေတဲ့မှာအချိန်မီအဲ့ဒီအထိမှာတော့ကောင်းခဲ့ဘူးပါတယ်ဒီဘက်နောက်ပိုင်းအချိန်နေကတော့အခုစည်ရင်းစရာတောက်ဒီဘိုးအောင်ကိုပဲကျွန်တော်တို့ကနောက်ဆုံးအချိန်နေတော့ကျွန်တော်တို့ကဟိုဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်ချိတ်ဆက်ပြီးတော့ good idea လုပ်တဲ့ပုံစံမျိုးတွေလုပ်သွားမယ်ဆိုလို့ရှိရင်ဒါကြောင့်မို့တန်ရောက်လာဖို့နည်းလမ်းရှိပါတယ်အခုလောလောဆယ်မှာတော့ပြောပြရမယ်ဆိုလို့ရှိရင်TV အဖြစ်များဆုံးနိုင်ငံလို့သတ်မှတ်တာကလူတသိန်းလင်40ကျော်လို့ရှိရင်သတ်မှတ်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံကအခုလူတသိန်းမှာ360ရှိနေတယ်။ဒါကနောက်ဆုံး figure ပေါ့လေ။အဲ့လိုတော့ရှိနေပါသေးတယ်။အဲ့တော့လုံဆောင်စရာတွေကတော့အများကြီးရှိနေပေမဲ့လည်း2020ပြည့်နှစ်တုန်းကအောင်မြင်မှုတဲ့တာဒကတွေလည်းရှိပါတယ်။အဲ့တော့ဒီ2030အနောက်ကိုသွားတဲ့အခါမှာလည်းအဲ့တော့မှလုံဆောင်မှုလုံဆောင်နည်းတိုင်းအားလုံးအဖွဲ့အစည်းတွေ cooperation ပေါ့လေချိတ်ဆက်ဆောင်ရွက်မယ်ဆိုလို့ရှိရင်အားလုံးချိတ်ဆက်ဆောင်လို့ရှိရင်အောင်မြင်ပေါ်တာနေတာအားကြောင့်ပြန်ပြီးတော့မှန်သွားနိုင်ပြအကြောင်းရှိနိုင်တယ်လို့ပဲကျွန်တော်ပြောနိုင်ပါလိမ့်
ဟုတ်ကဲ့ဆရာအဲ့တော့ဒီ2030ရည်မှန်းချက်အတွက်ပေါ့နော်နိုင်ငံတကာမှာရောဘယ်လိုအခြေအနေရှိနေလဲဆရာ
2030မှာ TV အဆုံးသတ်နိုင်ရည်အတွက်ဆိုလို့ရှိရင်ခေါ်မှာရှိတဲ့အားလုံးသော TV လူနာများကိုရှာဖွေရေးကုသပေးရေးနဲ့အားလုံးကို TV ဖြစ်အောင်ကာကွယ်ပေးရေးအတွက်ဒီလူလူကိုဘိုးပြုတဲ့เนาะလူအခွင့်ရေးကိုအခြေခံနဲ့ချင့်ကပ်မှုနဲ့ခေါ်ပြကြရမယ်ဆိုတော့ပညာရှင်တွေကသဘောပေါက်သွားတယ်။အဲကြတော့ TV ဆက်ဆုံးသက်ရေးဟာပြည်သူ့ကျန်းမာရေးပြဿနာဖြစ်နေတယ်။လူအခွင့်ရေးရှိုးမှာကြည့်ရင်လည်းလုံအရေးပါတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်တခြားတော့ပြည်သူ့ကစင်စစ်မပြတ်ထိန်းသိမ်းရေးညီမန်းချက်ပန်းတိုင်တွေတခြားဟာလည်းရှိပါသေးတယ်။အဲဒီပန်းတိုင်တွေပြည်မိမိစီဆိုတာကလည်းဒီ TV ကင်းဝေးကအများကြီးအထောက်အကူပြုမှာဖြစ်ပါတယ်။အဲတော့ဘောမှာရှိတဲ့နိုင်ငံပေါင်း34နိုင်ငံမှာကိုယ်စားလှယ်တဲ့နေရာအိန္ဒိယနိုင်ငံဂိုဝါမြို့မှာအစီအဝေးဆွေးနွေးပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။အဲ့ဒီကိုယ်စားလှယ်တွေထဲမှာတော့ TV ယောဂဖြစ်ပွားခံစားကုသပျောက်ကင်းပြီးတဲ့လူတွေနဲ့ ဖွဲ့စည်းထားတော့အဖွဲ့များမှကိုယ်စားလှယ်တွေတနည်းအားဖြင့် TV Survivor တွေပေါ့ကျောက်ပြင်းသားလူနာတွေပါတယ်မျိုးသားဆင် TV တက်ဖြတ်ရေးစီမံချက်မန်နေဂျာတွေပါတယ်တမိုင်ဝန်ကြီးဌာနများမှကိုယ်စားလှယ်တွေပါတယ်အခြားသောတမိုင်နဲ့ပတ်သက်တဲ့အစီအစဉ်တွေစီမံချက်တွေကနေပြီးတော့ဒါတဲ့မန်နေဂျာတွေပါတယ်နောက်မျိုးသားအဆင့်အသံဝန်ကြီးပညာရှင်အဆင့်နော် TV ကျွမ်းကျင်ပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့ကိုယ်စားလှယ်တွေပါတယ်နော်မီဒီယာတွေလည်းအများကြီးပါတယ်နော်နည်းပညာအေဂျင်စီပေါ့တခွဲစမ်းသပ်နည်းတွေကလည်းနည်းစစ်တွေအများကြီးဖော်ထုတ်နေရတာဖြစ်ပါတယ်ကုမ္ပဏီတွေကနေပြီးတော့ရှာဖွေဖော်ထုတ်နေတာဖြစ်ပါတယ်အဲ့လိုကုမ္ပဏီတွေနောက်တကစီဝါထုတ်လို့ရေးကုမ္ပဏီတွေပေါ့လေအဲ့ဒီဟာတွေဆက်တဲ့အေဂျင်စီတွေကုမ္ပဏီမှပုံကိုယ်တွေလည်းပါပါတယ်နောက်တကအလှူရှင်တွေပေါ့နော်စိတ်ခိုးတာတွေကတော့အများကြီးပါပဲအဲ့လိုပါတဲ့အပြင်နောက်တကအခြားသောစိတ်ဝင်စားတဲ့ဒီပုဂ္ဂလိကပုဂ္ဂိုလ်ကြီးပါဝင်ရတဲ့ဒီဝေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီအစည်းအဝေးမှာဒီ2030ရည်မှန်ချက်အတွက်ပေါ့နော်ဘာတွေထူကြခဲ့တာတွေ့ရလဲဆရာ
အဲ့ဒီအစည်းအဝေးမှာကျွန်တော်တို့ကဘယ်လိုကြိုးကြော်ခဲ့လဲဆိုတော့ TV ဆန့်ကျင်ရေးအတွက်စူးစီးကြ TV နဲ့ပတ်သက်သော SDG ပြည့်မြည်ရေးအတွက်အချိန်အဟုန်မြင့်ဖော်ရွက်ကြမယ်ဆိုပြီးတော့လုပ်ခဲ့တဲ့အစည်းအဝေးဖြစ်ပါတယ်2024ခုမေလ15ရက်ကနေ19ရက်နေ့ထိအောင်အစည်းအဝေးလုပ်ခဲ့ခြင်းဖြစ်ပါတယ်အဲ့တော့TV ဝင်ထုတ်ဝင်ပို့အဖြစ်များနေတဲ့နိုင်ငံတွေမှာအလွန်ကြီးမားတဲ့စင်ကာပူချက်တွေငင်းဆန်းနေကြရစေကမူတဲ့ SDG ပြစ်မှတ်ပန်းနဲ့ရောက်ရှိရေးအတွက်ဤသာထူကြတဲ့တိုးတက်မှုတွေရှိနေပြီဆိုတာကိုအဲ့ဒီပညာရေးအားလုံးကသဘောတူပါတယ်။နော်မဖြစ်နိုင်ဘူးဆိုတာမဟုတ်ဘူး။ဒီပန်းနဲ့ကိုမရောက်နိုင်ဘူးဆိုတာမဟုတ်ဘူး။ရောက်နိုင်တယ်။ငါတို့ရောက်အောင်လုပ်နိုင်တယ်။လုပ်ပြရမယ်ဆိုတဲ့အယုံချက်နဲ့ဆွေးနွေးကြခြင်းဖြစ်ပါတယ်
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါတယ်ဆရာ။